မြန်မာနိုင်ငံမှာလူသားစုပေါ်ချီလုံးတဲ့ရာဇဝမှုနဲ့စစ်ရာဇဝမှုတွေပုံများလာကြောင်းတဘောအိုက်တဘောအမ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းရေးအဖွဲ့အစည်းအဝေးကပြောလိုက်တဲ့အပေါ်လူ့အခွင့်အရေးလှုပ်ရှားသူတွေနဲ့မြန်မာအရေးအကဲခတ်သူတွေကကြိုဆိုလိုက်ကြပါတယ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှဒီနှစ်တင်ပြတဲ့မြန်မာနိုင်ငံဆိုင်ရာအစီအခံစာမှာမနစ်ကထဲနိုင်ငံတကာရာဇဝမှုတွေနှစ်ချောပေါဝင်ခဲ့ကြောင်းတဘောအိုက်တဘောအမ်အစည်းအဝေးနီကိုလတ်စ်ကွန်ဂျန်ကတနင်္လာနေ့မှာပြောဆိုခဲ့တာပါတဘောအိုက်တဘောအမ်အစင်ခါစားအပေါ်မြန်မာအရေးသုံးသပ်သူရဲ့အမြင်တွေကတော့ကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့ဒီအစင်ခါစားထူးခြားမှုကို NUG အမျိုးသားညီညွတ်ရေးဆိုရလူ့အခွင့်အရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းက
သူ့အတွက်ကတော့ထူးခြားမှုရှိမယ်ကျွန်တော်တို့လိုညီညီနဲ့အမြင်နဲ့တွေ့နေရတဲ့အကြောင်းအရာကတော့ကျွန်တော်သိတော့မထူးခြားဘူး။နေ့တိုင်းကျွန်တော်တို့ပုံမှန်တော့စိုးဝါးတဲ့ဖြစ်ချက်တွေဖြစ်တယ်။ဒါပေမဲ့သူ့ရဲ့မိန့်ခွန်းထဲမှာထည့်ပြီးတော့ပြောကြားခြင်းကအခုချိန်အထိဒီလောက်စိုးဝါးနေတဲ့လူခွေရင်ချိုးဖောက်မှုတွေမကပဲရာဇဝမှုကျွလွန်နေတဲ့စစ်ကောင်စီကိုဟိုအရေးယူဖို့နှောက်နှေးနေတဲ့နိုင်ငံတကာကိုတော့သူလှုပ်နှုတ်လိုက်သလိုဖြစ်သွားမှာပါအရင်တော့2018ကဖြစ်ပျက်ခဲ့တဲ့ရိုဟင်ဂျာတွေပေါ်မှာကျွလွန်နေတဲ့ရာဇဝမှုအကြောင်းတွေအခုချိန်ကြီးကျွန်တော်တို့ဒီတရားမျှတမှုပေါ်ဆောင်မှုမရသေးတဲ့ကိစ္စတွေသလိုဒါကိုအဓိကထားပြီးပြောပါတယ်ဒါပေမဲ့ဒီလိုမျိုးရရှိထားတဲ့အချက်ပေါင်းဒီတမ်းသုံးတန်းနဲ့နောက်တစ်ခါပြင်ဆင်ထားတယ်ဆိုတဲ့ဥပဒေပိုင်းဆိုင်ရာcase bound เนาะသူတို့ကတော့68ခုလောက်ရရှိတာပြောတယ
်ဒီထူကြမှုပေါ်ဘူဝါရ3ဆက်အကြံပြုဖွဲ့တံပဒီပအင်စတီကျူရဲ့ညွှန်ကြားမှုဒေါက်တာခင်စောဝင်းကလည်း
သူ့ရဲ့ statement ကတော့တူတူလေးဆိုပေမဲ့အချက်လက်တွေအပြည့်ပါတယ်ဟိုရှည်ရှည်ဝေးလျှောက်ပြောမလဲဘူးလေတကယ် point တွေရောက်ပြီးပါတယ်ဆိုတော့ဘာထူကြမှုကိုကျွန်တော်တွေ့လဲဆိုတော့သူတို့ဟိုရှားလေရှားလေဟိုမရော့လေပြင်တိုးလာတယ်လေအရင်ကတော့2019မတန်ခင်ရောရိုဂျန်ဂျာရဘောမှာရက်စက်တာတွေကအများကြီးရှိရဲအဲ့ဒါတွေအချက်လေးတွေအများကြီးစုဆောင်းထားတာပဲဒါပေမဲ့ဟိုကိစ္စကနှိမ့်ကွင်းနေတယ်အခုကမနှိမ့်ကအာနာသိမ့်ပြီးတဲ့ခါကျတော့ဒီရခိုင်နဲ့ရိုဂျန်ဂျာတွေမကတော့ဘူးဒီပြေလုံးဒီဘက်မှာအမျိုးတွေဖြစ်လာတယ်လေကျွမ့်မိန်ပြေတာလဲ one paragraph ပါတယ်တော်လေးကိုရုပ်သက်စမြတ်နိုင်ပါတယ်ဒီလူတွေကို due process လည်းမရှိဘူး transparency လည်းမရှိဘူးဘလို့စစ်လို့ဘလို့အမိန့်ချလိုက်မှလည်းမသိဘူးကျွန်တော်ဖတ်ကြည့်ခါကြတော့ကျွန်တော်ကိုထိတ်လန့်သွားတယ်ဒါတွေကတဲကြရင်ဒါ evidence ဖြစ်မှာပဲအမလို့သူကညွှန်းထားပြီ ICJ တင်မကဘူး ICC လည်းဒီလမ်းကြောင်းဘက်ကိုတော့စတင်လိုက်ပြီဆိုတော့ဟိုပြတာပဲ
ဒါအပြင်ဒီတစ်ခေါက်အစီရင်ခံစာမှာနိုင်ငံတကာရာဇဝမှုအမျိုးအစားထူးခြားမှုကိုလည်းဥအောင်မျိုးမင်းက
အရင်လုံးကတော့ကျွန်တော်2019 2018ဒါပေမဲ့နောက်ပိုင်းမှာဖြစ်ပေါ်နေတဲ့ကိစ္စတွေကအဲ့ဒီလုံးဝဖြစ်ပေါ်ခဲ့တဲ့ရာဇဝတ်မှုလိုလိုပဲ crime against humanity လို့ခေါ်တဲ့လူသားမျိုးနဲ့တခုလုံးထိခိုက်တဲ့အရာနောက်တစ်ခါအရင်လုံးကတိတ်ပြီးတော့နိုင်ငံတကာကမသုံးတဲ့ war crime လို့ခေါ်တဲ့စစ်ပွဲဆိုင်ရာရာဇဝတ်မှုတွေကိုသူကထုတ်ပေါ်ပြောသွားတာတွေ့ရတယ်။ဒါကတော့ကျူးလွန်မှုကတာမန်လူအမြောက်များကိုကျူးလွန်တာမကဘူးစစ်ပွဲကာလအတွင်းမှာကျူးလွန်တဲ့အရာမျိုးဖြစ်တဲ့အတွက်စစ်ပွဲဆိုင်ရာရာဇဝတ်မှုမြောက်နေတယ်ဆိုတာသူကတော့တင်ပြသွားတာပေါ့နော်။နောက်ထပ်ပြောသင့်တဲ့အချက်ကတော့ဒါမျိုးလုပ်နေတဲ့အတွက်တော့ကဘာကြီးကဆက်ပြီးတော့တိမခံနိုင်တော့ဘူးဒါနဲ့ပတ်သက်ပြီးတော့နိုင်ငံတကာကဘယ်လိုမျိုးရေးယူဆောင်ရွက်ဖို့တင့်နေဆိုတာပုံပုံလေးတိုက်တွန်းပြီးတော့ပြောဆိုဖို့တော်တော်လိုအပ်နေဘူးလို့ထင်တယ်
ဒီပေါ်မြန်မာစစ်ကောင်စီကြော်ကွင်ရကိုမေးခဲ့ပေမဲ့မတုံ့ပြန်ခဲ့ပါဘူးဒေါက်တာခင်စောဝင်းကလည်
းသူတို့ကဒါမျိုးကိုတုံ့ပြန်ခဲ့တယ်လေဟိုတလောကတော့မဟုတ်မှတည်းသူတို့ဆွဆွဲပါတယ်ဆိုတော့သူတို့ကြေပါတယ်ဒီတော့ပဲသူတို့လည်း defense ရလို့မရှိဘူးသူတို့ကအကုန်လုံးဘူးခံပါပဲဒါလည်းကျွန်တော်ဟိုကြိုးပြီးတော့တွက်ထားရမယ်လေဟိုတော်တော်လေးကိုလုံးလာပရိယာစိုက်ပြီးတော့လုံးအောင်ကိစ္စပါ
။ဥပအောင်မျိုးမင်းကတော့ရှစ်ဆက်လုံနိုင်ဖို့လုံနေတာကိုအခုလိုထောက်ပြပါတယ
်။သူတို့ကိုယ်တိုင်ကကြီးညာထားတဲ့အမှုပေါင်း68ခုဆိုတာဒါကတကယ့်ကိုပြည့်စုံလုံလောက်ပြီးတော့တိကျတဲ့အမှုလို့ပြောလို့ရတယ်။ဒီအမှုတွေကိုစုဆောင်းထားတဲ့လူကတာဝန်ကျေစွာစုဆောင်းထားပြီးပြီ။တည်င်းပေးပို့တဲ့ပြည်တွင်းကပြည်သူလည်းတတိရှိရဲဝင်စွာနဲ့ပေးပို့ပြီးပြီ။အဲ့တော့ကျွန်တော်တို့ကနောက်တစ်ဆင့်စူးစမ်းဖို့ကစူးစမ်းထားပြီးတဲ့အချက်တွေကိုတရားရုံးမှာလက်ခံပြီးတော့အမှုဆွဲဖို့အဲ့ဒီဘက်မှာတော့တပည့် IWN ကတော့လုပ်နိုင်မှာမဟုတ်ဘူး။ဒါပေမဲ့နိုင်ငံတကာမှာကျွန်တော်တို့ကိုစားပြုပြီးတော့လှုပ်ရှားနေတဲ့ NUG ကိုယ်စားလှယ်တွေဝန်ကြီးတွေတချို့နဲ့မှာလည်းအမှုမှန်ပေါ်ပေါက်ရေးတွေလှုပ်ဆောင်နေတဲ့ပြည်သူတွေတို့ကပြည်ပရောက်အဖွဲ့အစည်းတွေဥပဒေဖွဲ့တွေရဲ့အကူအညီပူးပေါင်းဆောင်ရွက်အများကြီးလိုပါမယ်။အခုဆိုရင်ကျွန်တော်တို့က Universal Jurisdiction ကိုခေါ်တဲ့နည်းလမ်းတစ်ခုကိုသုံးပြီးတော့ Argentina, Turkey နောက်တစ်ခါအခုဆိုရင် အင်ဒိုနီးရှားမှာအစเนาะကျွန်တော်တို့အမှုပွင့်နိုင်ကိုစူးစမ်းရဲအဲ့ဒါလေးမြန်မြန်ပေါ်အောင်လှုပ်ဆောင်ပြီးတော့အမှုပွင့်ပြီးတော့ဒီရရှိထားတဲ့သက်သေထောက်ထားကိုအသုံးပြုနိုင်မှာအမှန်တရားကအမြန်ဆုံးလာပါတယ
်တကယ်တော့ပြီးခဲ့တဲ့ ICC နိုင်ငံတကာတရားရုံးမှာမြန်မာအမှုကိုလက်ခံစစ်ဆေးဖို့မှာလေဒီ IIMM ဒါမှမဟုတ် WIWM အထောက်အထားတွေကိုအဓိကကိုကဆုံးဖြတ်ခဲ့တယ်လို့သုံးသပ်သူတွေကဆိုပါတယ်